Taiwan နိုင်ငံမှာပြင်းအား 6.4 ပမာဏရှိတဲ့ငရင်လှုပ်ခတ်ခဲ့တဲ့အတွက်နှစ်ဦးသေဆုံးပြီးလူ200ကျော်ဒဏ်ရာရခဲ့ပါတယ်။ Taiwan ကျွန်းအရှိတ်ကန်ယိုရန်ကနေကီလိုမီတာ20လောက်ကွာမှာဗဟိုပြုတဲ့ငရင်ဟာအင်္ဂါနေ့ညတကောင်းရံမတိုင်ခင်မှာလှုပ်ခတ်ခဲ့တာပါ။ဟွာလင်းမြို့ကမာရှယ်ဟိုတယ်မြောက်ထပ်မှာရောက်နေတဲ့ဟိုတယ်ဝန်ထမ်းတဦးသေဆုံးခဲ့ရတယ်လို့လူနေအိမ်ရန်အဆောက်အဦတစ်ခုမှာနေထိုင်သူတဦးလည်းသေဆုံးခဲ့ရတယ်လို့ထိုင်ဝမ်အမျိုးသားမိသားနဲ့ကယ်ဆယ်ရေးဌာနကပြောပါတယ်။အောက်ခြေကနေရွေ့သွားတဲ့အဆောက်အဦတွေမှာနေထိုင်နေသူတွေကိုကယ်ဆယ်ရေးလှုပ်သားတွေကလှေကားတွေ၊ကြိုးတွေ၊ကရင်ကားတွေနဲ့ကယ်ထုတ်ခဲ့ရပါတယ်။အဆောက်အဦအများအပြားစူးစူးဝါးဝါပျက်စီးကုန်တဲ့အထက်မှာဆေးရုံတုံလဲပါတယ်လို့သတင်းတွေမှာဖော်ပြပါတယ်။အဝေးပြေးလမ်းမကြီးတွေတံတားတွေကိုလည်းပိတ်ထားရတယ်လို့လူနေအိမ်ပေါင်း400လောက်ဟာအခုခါမှာတောက်သုံးရင်မရှိပဲနေနေရပါတယ်။နောက်ဆက်တွဲငရင်တွေလှုပ်ခတ်နေတဲ့အတွက်ကြောက်လန့်နေတဲ့ဒေသခံတွေဟာအခုဆိုဘေ့စ်ဘောကစားကွင်းအတစ်ကြီးတစ်ခုအပါဝင်ဘေးကင်းနဲ့ခိုလွန်ရနေရာတွေကိုရွှေ့ပြောင်းနေထိုင်ကြပါတယ်။အဲ့ဒီမှာအိတ်ဆရာနဲ့ပုံနွေးတဲ့အစားအသောက်တွေဝေပေးပါတယ်။ဝင်လင်းမြို့မှာဒေသခံတသိန်းလောက်နေထိုင်ပြီးအဲ့ဒီမြို့ဟာနိုင်ငံခြားခီးသွားတွေအများပြားလာရောက်တဲ့နေရာပါ။ထိုင်ဝမ်ကျွန်းဟာမြေရုချက်ကြီးနှစ်ချက်ဆုံရနေရာနာမှာတည်ရှိတဲ့အတွက်ငရင်တန်းကိုမကြမကြာခံရလေရှိပါတယ်။အခုငရင်လှုပ်တာဟာအရင်လူပေါင်း118ဦးကျော်တေဆုံးခဲ့ရတဲ့6.4ပြင်းအားရှိတဲ့ငရင်လှုပ်ခဲ့တဲ့ဒုတိယမြောက်နှစ်ပတ်လည်နေလည်ဖြစ်ပါတယ်။